ပြုံးနေတာဗေကျင်းမြို့တော်မှာကျင်းပနေတဲ့ခေတ်သစ်ပိုလမကြီးလို့ခေါ်တဲ့ One Belt One Road တခုတည်းသောရန်ဝန်နဲ့လမ်းမကြီးများဆိုင်ရာညီလာခံကိုကုလသမဂ္ဂနဲ့ IMF နိုင်ငံကငွေကြေးရန်ဝန်ငွေအဖွဲ့ကြီးတို့အပါအဝင်ကမ္ဘာလုံးဆိုင်ရာအဖွဲ့အစည်းကြီးတွေနဲ့နိုင်ငံပေါင်း29နိုင်ငံကတန်းပြီးကောင်းဆောင်တွေတက်ရောက်နေကြတာပါဒီညီလာခံမှာတက်ရောက်နေတဲ့ကမ္ဘာကောင်းဆောင်တွေကသူတို့ရဲ့အမြင်သဘောထားတွေကိုထုတ်ဖော်ပြောဆိုလာကြတာမှာ IMF နိုင်ငံကငွေကြေးရန်ဝန်ငွေအဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Christine Lagarde ကဒီစီမံကိန်းဟာယဉ်ကျေးမှုတွေကိုပေါင်းစည်းပေးတဲ့လူမှုအတိုင်းအဝိုင်းတွေကိုချိတ်ဆက်ပေးတဲ့လူတွေရဲ့စီးပွားရေးနဲ့လူနေမှုအဆင့်အတန်းကိုမြင့်တင်ပေးတဲ့စီမံကိန်းဖြစ်တယ်လို့ပြောပါတယ်ကလတမကအတင်းမှုကျောအန်တိုနီယိုဂူတဲရက်စ်ကတော့ကမ္ဘာလုံးဆိုင်ရာစီးပွားရေးကနေကမ္ဘာမြေပေါ်နေထိုင်ကြသူအားလုံးအတွက်ဖြစ်စေရမယ်ဆိုတဲ့ညီမန်းချက်ဟာကျွန်တော်တို့အားလုံးရဲ့အကျိုးစီးပွားအတွက်ဖြစ်ကြောင်းပြောပါတယ်ရုရှားသမ္မတဗလာဒီမီပူတင်ကတော့ဆင်းရဲနွမ်းပါမှုဒေသတွင်းကတိုင်းပြည်တွေရဲ့ဖွံ့ဖြိုးမှုအတိုင်းအတာတွေဟာအကြမ်းဖက်မှုအစွန်းရောက်ဝါဒနဲ့ပုံမမှောက်တဲ့ရှေ့ပြောင်းနေထိုင်မှုဖြစ်ပေါ်စေအောင်တွန်းပို့နေတဲ့အကြောင်းအရာတွေဖြစ်ကြောင်းကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးမှုရပ်တန့်နေတာကိုမကျော်လွှားနိုင်မှုဆိုရင်အဲ့ဒီစိန်ခေါ်မှုတွေကိုရင်ဆိုင်နေမှာမဟုတ်ကြောင်းပြောပါတယ်အမေရိကန်ဘဏ္ဍာရေးဝန်ကြီးဟောင်းဟန်နရီပေါ်ဆန်ကတော့တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မှစီမံကိန်းကိုအယုံကြည်မရှိတဲ့အထက်အမေရိကန်ပြည်ထောင်စုလဲပါဝင်နေဆိုတာသူတည်ကြောင်းရိုးရိုးရှင်းရှင်းပြောရမယ်ဆိုရင်တော့ဒီစီမံကိန်းကိုတခြားလူတွေပါလာအောင်တရုတ်နိုင်ငံကဆွဲဆောင်နိုင်လေလေအမေရိကန်အပါအဝင်တစ်ကမ္ဘာလုံးမှာရှိတဲ့သူတွေကလက်ခံလာလေလေဖြစ်မယ်လို့ပြောပါတယ်တရုတ်နိုင်ငံရဲ့ဒီစီမံကိန်းဟာအိန္ဒိယနဲ့ပါကစ္စတန်တို့အကြားဒူပိုင်ကိုပိုင်အငင်းပွားနေတဲ့ကရှမီးဒေသနဲ့ပါကစ္စတန်နိုင်ငံတို့ကိုဖျက်ပြီးဖောက်လုပ်မှဖြစ်တဲ့အတွက်ဒီစီမံကိန်းကိုအိန္ဒိယအစိုးရကကန့်ကွက်ထားပါတယ်ဘေကျင်းမြို့မှာကျင်းပနေတဲ့ဒီစီးပွဲကိုတက်ရောက်နေကြတဲ့တိရိလင်ကဝန်ကြီးချုပ်ကလေးမြန်မာနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ညီလာခံပြည်ပမှာတင်းနှင်းလူတွေကတီးကြတွေ့ဆုံပြီးနိုင်ငံကြားတမိုင်းဆင်လာရှိခဲ့တဲ့ဆက်ဆံရေးအပေါ်အခြေခံပြီးတော့အနာဂတ်မှာဆက်ဆံရေးတွေတိုးမြင့်လှုပ်ဆောင်သွားဖို့ဆွေးနွေးကြပါတယ်တော်ဆန်းစုကြည်ကတော့လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့အကြီးအမားဆုံးစင်ခေါ်မှုဟာခိုင်မာတောင်တင်းတဲ့ဒီမိုကရေစီအစိုးရတည်ဆောက်ရေးဖြစ်ကြောင်းဒါကြောင့်တတိလင်္ကာဘက်ကဒီမိုကရေစီအစိုးရဖြစ်ပေါ်လာရေးနဲ့အင်အားတောင့်တင်းတဲ့လွတ်တော်ပေါ်ပေါက်လာရေးတို့အတွက်ကျန်းကျင်သူတွေဆက်လုပ်ပေးစီလိုကြောင်းတိရိလင်္ကာဝန်ကြီးချုပ်ကိုပြောကြားခဲ့ပါတယ်